ဒီမကြာခင်ကမှထောင်ဒဏ်6လနေပါကြာခံရပြီးပြန်လွတ်လာခဲ့တဲ့စကိုင်းတိုင်းတစ်အချောထက်ဆက်ယုံကအလုသမားတွေဟာစကိုင်းတိုင်းဒေသကြီးအစိုးရရုံးကိုတွားရောက်ပြီးဘဲဆက်ယုံကမှဝင်ရောက်အလုလုခွင့်မရတဲ့အလုသမား180ကျော်အရေးဝန်ကြီးချုပ်အနေနဲ့ဖြေရှင်းပေးဖို့အတွက်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ရဖို့ကြိုးစားရင်းလုံခြုံရေးတာဝန်ရှိသူတွေနဲ့နိုဝင်ဘာလ16ရက်နေ့မှာတင်မာမှုတွေဖြစ်ခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
စကိုင်းတိုင်းစေချောတဲ့စေယုံကအလုသမားတွေဟာထောင်ဒဏ်ကျခံရပြီးတဲ့နောက်သူတို့တွေရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့အတွက်အစိုးရတာဝန်ရှိသူတွေကိုဗုဒ္ဓဘူးနဲ့မှတွားရောက်တောင်းဆိုခဲ့ရမှာစကိုင်းတိုင်းဒေသကြီးအစိုးရရုံးရှိမှပဲတင်းမာမှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ
်။ဟုတ်ကဲ့ဗျာကျွန်တော်တို့တန်းရုံသွားတာအခုဒီသဘဲချစ်ကြောင်းနဲ့ပတ်သက်ပြီးတော့ပေါ့ဟိုဒီအလုသမားတွေနောက်ကကြံခဲ့တဲ့အလုသမားတွေမှာဟိုအလုသမားကိုချိုးဖောက်ခံမှုတွေအများကြီးရှိတယ်ဗျာ။အဲအဲ့ဒါကအလုံးရှင်နဲ့ဒီတခါကအနာဝယ်အဖွဲ့အစည်းတွေကပူးပေါင်းပြီးလုပ်တယ်လို့ကျွန်တော်တို့ကတင်ပြသွားချက်ပေးလို့ရတယ်။အဲ့ဒါကဘာကြောင့်ပြောလဲဆိုဒီအလုံးသမားတွေကိုဗလက်လစ်ဆင်းကျွေးရတယ်အလုံးရှင်ရနေပြီးတော့ဟိုတခြားဆက်ုံတွေလုံးဝလှုပ်ရှားလို့မရအောင်ဒီကိုသူကလှုပ်ထားတာပေါ့ဟုတ်ကဲ့။ဘုံမင်းရတာ182ရောက်ရှိပါတယ်ခင်ဗျာ။စကိုင်းမျိုးဟာဆိုရင်ဘယ်ဆက်ုံမို့လုံးဝလက်မခံတဲ့အနေအထားမှာဖြစ်နေတယ်။တက်ကွန်ရစကန်ကနေပြီးတော့ကျွန်တော်တို့သူတို့ဖမ်းတဲ့အစီရင်တွေဟိုအလုံးရှင်ကထုတ်လိုက်တဲ့အစီရင်တွေပေါင်းပြီးတော့အလုံးရှင်လေးစီကိုအကုန်ဖြတ်နေတယ်။အဲ့ဒီအလုံးရှင်ကနေတဲ့မနေ့ကတည်းကကျွန်တော်တို့အကြောင်းကြားပေးလို့ကျွန်တော်တို့ကသိရတာပေါ့အဲဒီကိစ္စတွေရဲ့အခြားဒီလူတော်ခွင့်ချိုးဖောက်ခံရမှုတွေနဲ့ဟိုကျွန်တော်တို့ဒီတိုင်းရဲ့ဆိုရအနေနဲ့ဘလို့တောင်းရင်ဖြည့်ရှင်းပေးမယ်ဆိုတော့အဓိကကျွန်တော်တို့ကသွားမိတာခင်ဗျအဲကျွန်တော်တို့ကတွေးပြန်တောင်းတယ်တွေးပြန်မပြီးတဲ့အတွက်၃ lain လောက်ဆောင်းတာမှတွေးပြန်လုံးဝမပြီးဘူးဆိုတာသိရတဲ့အတွက်ကျွန်တော်တို့ကချိုးချောက်နေတိုင်းတိုင်းတစ်ခါမှသူတို့ဖြန်ရဲတွေရောတိုင်းရဲတွေရောကျွန်တော်တို့အကြောင်းဆုံးချက်ခံရောက်လာမယ်ခင်ဗျအဲဖီးယားပေးပါတယ်မင်းတို့ဆန္ဒပြနေရလားခွင့်ရေးပါလားဆိုပြီးကျွန်တော်တို့မေးတယ်ခွင့်ရေးမပိုင်လို့ရှင်တော့ဖမ်းဆီးရမယ်ဆိုပြီးပြောတယ်ကျွန်တော်တို့ကရတယ်ဖမ်းမယ်ဆိုလည်းလိုက်သွားမယ်လို့ပြောလိုက်တယ်ဟုတ်တွင်းနေမှာသူကဒီလက်ရှိရောစာပဲတင်လာခဲ့လိုက်အဲတွေးခွင့်မရဘူးပထမတစ်ချိန်သွားတော့ကတွေးခွင့်မရောမင်းပြန်လိုက်တော့မပြန်ဘူးဆိုတော့ဆက်ပြေးတွေးကြမယ်ဆိုတော့ဖမ်းမယ်ဆိုတဲ့အနေအထားဒီသူကပြောတယ
်သကိုင်းတိုင်းသိအချောတဲ့ဆက်ယုံမှာအလုလုကိုင်နေတဲ့အလုသမားတွေအနေနဲ့အလုရှင်ကအလုထုတ်ပြစ်လိုက်တာကြောင့်နှစ်လကြာဆက်ယုံရှိမှအလုပြန်ရရေးတောင်းဆိုခဲ့ပြီးတဲ့နောက်အလုရှင်နဲ့အလုသမားဝန်ကြီးဌာနကဖြေရှင်းပေးတာတွေမရှိဘူးဆိုပြီးအေဘီလ29ရက်နေ့ကနေစပြီးနေပြည်တော်ကိုချီတက်ခဲ့တာပါဒီနောက်မှာတော့နေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးပုံမှန်905ခါခွေပါဝင်ပုံမှန်3ခုလောက်နဲ့တရားစွဲဆိုက6လနီးပါးကြာထိမ့်သိမ်းခံခဲ့ရပြီးဒီလ17ရက်နေ့ကမှပြန်လည်လွတ်မြောက်လာခဲ့ပါတယ်သူတို့အနေနဲ့စကိုင်းတိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဝင်ရဖို့ကြိုးစားခဲ့ပေမဲ့စီရင်သားရဲဝန်ကြီးနဲ့သာတွေ့ခွင့်ရခဲ့ပြီးသူတို့ရဲ့ပြောဆိုချက်တွေကိုတင်ပြပေးမယ်လို့သာအဖြေထွက်ခဲ့တယ်လို့ဆိုပါတယ်
တရိတ်စီတော်မထွက်ခင်ကကျွန်တော်ဝင်ကြီးကျုံးနဲ့တွေ့ပြီးပြောထားတဲ့အရာရှိပါတယ်ခင်ဗျ။အဲဒါကဘာလို့လဲဆိုတော့ဒီအလုရှင်ကစကားချိုးပေါက်တယ်။ချိုးပေါက်တဲ့အလုရှင်ကိုဟိုဘယ်လိုရေးယူမလဲဆိုတော့သူကဒီအလုသမားဥပဒေမှာပါတဲ့ပုံမှန်50နဲ့ရေးယူပေးမယ်လို့ဆိုပြီးပြောထားရှိတယ်ဗျ။အဲအဲပြောထားရှိတဲ့နေရာမှာဒီနေ့ဒီချိန်ဒီကျွန်တော်တို့6လနေပါကြာတဲ့အချိန်ကြီးတစုံတရာမမတုံးတမှုမရှိတဲ့အတွက်ကျွန်တော်တို့ကဝင်ကြီးချုပ်တော်တော်မြင်နိုင်ရတော့ပေါ့ဟိုဗလာကြီးပွဲနဲ့မားလက်တဲ့အတွက်ပြုလို့မရနိုင်ဘူး။အစီအစဉ်တိုင်းဝင်ကြီးတော်ရှိတဲ့ဝင်ပြတော်ကြီးတော်ပြောလိုက်ပါလို့သူကပြောခဲ့တယ်ကျွန်တော်တို့ကအစီအစဉ်တိုင်းဝင်ကြီးကိုကျွန်တော်တို့အသာပြရတာအဲအစီအစဉ်တိုင်းဝင်ကြီးပါတယ်ဒီနောက်ကျတော့ဒီတိုင်းဒေသကြီးကလူသမားဥရိစီစီဌာနလူတွေပါတယ်ပေါ့ကျွန်တော်ဥရိရာရှိနေပါတယ်အဲတော့သူကဒီကျွန်တော်တို့နဲ့ဆွေးနွေးခဲ့ပြောပြတဲ့အချက်လက်တွေကိုသူကယူသွားတယ်ယူသွားပြီးတော့ဝင်ကြီးချုပ်ကိုတင်ပြပေးတယ်လို့ပြောတယ်ဟိုထက်ပြီးတော့ညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်တို့ကတောင်းပြန်ပေးမယ်လို့ပဲပြောတယ်ခင်ဗျ
မြန်မာပြည်မှာအစိုးရတည်တက်လာပြီးတဲ့နောက်မှာတော့အခုချိန်ထိအလုသမားရေးရာပေါ်လစီတွေကိုတိတိကျကျချမှတ်နိုင်တာတွေအားနည်းနေသေးတာအလုသမားခွင့်ရေးချိုးဖောက်ခံရမှုတွေရှိနေသေးတာအလုရှင်တွေဘက်ကနှစ်ဖက်သဘောတူစာချုပ်တွေချိုးဖောက်တဲ့အခါမှာလည်းအရေးယူမှုတွေကထိရောက်မှုမရှိတာတွေရှိနေသေးတယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကဝေဖန်နေကြတာပါဒီအတွက်အရင်အစိုးရလက်ထက်မှာလိုပဲအလုသမားပြဿနာတွေဟာပေါ်ပေါက်နေစေဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင်